မင်္ဂလာနံနက်ခင်းပါခင်ဗျာတောတာရှင်တို့အခုနားဆင်နေကြတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ24 32နဲ့39ဒုကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအဲ့ဒါအပြင
် Over the past year we've added more jobs than any year since 2006
သမရဥပမာပါအပတ်စဉ်စီးပွားရေးကဏ္ဍထုတ်လွှင့်တဲ့အခါမှာအပြည့်စုံကြားကြရမှာဖြစ်ပါတယ်အဲ့ဒီနောက်မှာတော့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့နောက်ဆုံးရသတင်းတွေကိုလည်းကြီးညာပေးဦးမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားထားမှုတွေကိုစူးစီးပြီးတော့တင်ပြပေးမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ပြပေးချင်တာကတော့ South China Morning Post သတင်းစာမှာရေးသားထားတဲ့ Ban on Suu Kyi Standing for Myanmar Presidency Post Dilemma for Party ဒေါ်ဆန်းစုကြည်ကိုမြန်မာနိုင်ငံရဲ့တမရနေရအတွက်ရှင်ပြိုင်မှုမလုပ်နိုင်အောင်တားမြစ်ထားခြင်းကပါတီကိုအကြက်ရိုက်စေတယ်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံကိုဥဆောင်နေမှုအတွက်ရာစုနှစ်တစ်ခုရဲ့လေးပုံပုံတစ်ပုံလောက်ဒေါ်ဆန်းစုကြည်ရဲ့ကြိုးပမ်းမှုတွေဟာဥတွေကြောင့်အရပိတ်ပင်တားဆီးမှုတွေရှိနေတာကြောင့်အချိန်ကတဖြည်းဖြည်းကုန်လာနေပြီလို့ထောက်မကိုအစချီပြီးတော့ရေးသားထားပါတယ်။ရှင်းနှစ်အထွေထွေရွေးကောက်ပွဲပြုလုပ်တဲ့အခါဒေါ်ဆန်းစုကြည်ရဲ့ NLD ပါတီဟာမဲအများစုကိုအနိုင်ရကောင်းရနိုင်ပါတယ်။ဒါပေမဲ့ဗြိတိန်နိုင်ငံသားဖြစ်နေတဲ့တားနှစ်ယောက်ရှိတဲ့အတွက်ဒေါ်အောင်ဆန်းစုကြည်ရဲ့တမရရွေးချယ်ခံနိုင်ခွင့်အပေါ်တားမြစ်ထားတဲ့အခြေခံဥပဒေကိုအအောင်မင်းမင်းမပြင်းစင်နိုင်သေးပါဘူး NLD အနေနဲ့ရွေးချယ်မှုတစ်ခုကိုတော့ပြုလုပ်ရတော့မှာပါဒေါ်အောင်ဆန်းစုကြည်ကပဲဆက်ပြီးတော့ဥဆောင်ဖို့တွန်းအားပေးနေမှာလားဒါမှမဟုတ်ဘိုးကနေဦးတယောက်ဥဆောင်နေမှုမျိုးမဟုတ်တော့တဲ့လမ်းကြောင်းကိုပြောင်းပြီးတော့ရွေးချယ်မှာလားဆိုတာပါလို့ရေးသားထားပါတယ်ဒီလိုအပြောင်းလဲလုပ်မယ်ဆိုရင်ပါတီတွင်းအားနည်းချက်တွေတဘောဒါကွဲလွဲမှုတွေပေါ်ပေါက်လာနိုင်တယ်လို့လည်းထောက်ပြရေးသားထားပါတယ်။အရင်တုန်းကထိုင်းလာအိုနဲ့ဗီယက်နမ်တမ်မကြီးဟောင်းဖြစ်တဲ့ဒက်ရစ်တိုကင်ကတော့ဒေါ်ဆန်းစုကြည်အနေနဲ့ဘေးထွက်ပေးပြီးတော့တခြားတယောက်ကိုသူ့နေရာမှာအစားထိုးဖို့ကမ်းလှမ်းတာမျိုးလုပ်နိုင်လိမ့်မယ်မထင်ဘူးလို့သူ့မြင်ကိုပြောဆိုပါတယ်။ NLD ကိုတီထောင်သူဒေါ်ဆန်းစုကြည်ဖြစ်တယ်လို့ဒေါ်ဆန်းစုကြည်သာဥဆောင်မှုမလုပ်ဘူးဆိုရင်ပါတီဟာကွဲသွားနိုင်လောက်တဲ့အခြေအနေမှာရှိတယ်လို့လည်းသူကပြောကြောင်းရေးသားထားပါတယ်။ထိပ်တန်း NLD ပါတီဝင်တွေကိုယ်တိုင်လည်း15နှစ်လောက်အချုပ်နောင်အောက်မှာနေထိုင်ခဲ့ပြီးတဆိုင်မမတ်ပါတီအတွက်ဥဆောင်လာခဲ့သူဒေါအောင်ဆန်းစုကြည်ရဲ့နေရာကိုဘယ်သူနဲ့စားထိုးနိုင်မယ်ဆိုတာမျိုးမှန်းဆထားကြတဲ့ပုံမရှိဘူးစသဖြင့်ရေးသားထားပါတယ်အပြည့်စုံကိုဖတ်ချင်ရင်တော့ South China Morning Post.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာနောက်ဆက်လက်တင်ပြပေးချင်တာကတော့ trust.org online မှာရေးသားထားတဲ့ဆောင်းပါးတစ်ပုဒ်ဖြစ်ပါတယ်
Trust.org online ဆာမျက်နှာမှာဆောင်းပါးရှယ် Mariah Grant ရေးတဲ့ Arrest of one man does not address Thailand's trafficking problem လူတယောက်ကိုဖမ်းမိရုံလောင်းနေတော့ထိုင်းနိုင်ငံတွင်ကလူကုန်ကူးမှုပြဿနာဟာဘာမှထိရောက်မှာမဟုတ်ဘူးလို့ခေါင်းစဉ်တက်ထားပါတယ်။ဘယ်သူမှဆိုထိုင်းနိုင်ငံတွင်မှာခိတခဏနေလိုက်ရုံနဲ့ဘန်ကောက်မြို့ခောက်ဆန်လမ်းမပေါ်မှာစုံကြီးစံကြီးနှင်းစီပန်းလိုက်လံရောင်းချနေတဲ့ကလေးတွေကိုသတိပြုမိကြမှာပါသူတို့ဟာမြန်မာနိုင်ငံကနေရွှေပြောင်းရောက်ရှိလာကြတဲ့ကလေးတွေဖြစ်ပြီးတော့နာမည်သိမကောင်းလာတဲ့ကဘာလက်ခီးသွားတွေခိတစရဲချတဲ့နေရာတဝိုက်မှာပန်းမွင့်လေးတွေကိုပန်း20ဒေါ်လာ65စက်နဲ့ရောင်းချနေကြတာပါဇွန်လ20ရက်နေ့တုန်းကတော့ခောက်ဆန်လန်းအနီးတဝိုက်မှာပန်းရောင်းခိုင်းဖို့အတွက်ကလေးငယ်တွေကိုတယ်လာပေးသူလို့တန်တရားရှိတဲ့အသက်22နှစ်အရွယ်မြန်မာလူငယ်တယောက်ကိုဖမ်းဆီးလိုက်ပါတယ်အဲ့ဒီနေ့မှာပဲအမေရိကန်ပြည်ထောင်စုရဲ့လူကုန်ကူးမှုနှစ်ပတ်လည်အစည်းအဝေးခန်းစာမှာထိုင်းနိုင်ငံကိုအစင်းလျှော့သတ်မှတ်လိုက်ပါတယ်။ရွှေပြောင်းအလို့သမားတွေပေါ်မတော်မတရားဆက်ဆံမှုတွေရှိခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံကနေရွှေပြောင်းရောက်ရှိလာတဲ့မိသားစုတွေကလေးငယ်တွေဟာများသောအားဖြင့်ထိုင်းနိုင်ငံအနောက်ချမ်းနေဆက်တဝိုက်မှာနေထိုင်ကြသူတွေဖြစ်တယ်လို့လေလာသူတွေကဆိုကြပါတယ်။အဲ့ဒီမှာမြန်မာပြည်ကရောက်လာကြတဲ့ဒုက္ခသည်တွေရွှေပြောင်းအလို့သမားတွေရှိပါတယ်။အဲ့ဒီမှာလူကုန်ကူးသူအေဂျင့်တွေကမိဘဖြစ်သူတွေကိုအကြက်ခံပြီးသူတို့ကလေးတွေကိုဘန်ကောက်မြို့မှာခိုင်းစားဖို့တစ်လကိုဒေါ်လာ50လောက်ပေးပြီးခေါ်သွားကြတယ်လို့ရေးသားထားပါတယ်။လူကုန်ကူးလာသူကိုတွေ့ရင်ဖမ်းမယ်အပြစ်မဲ့တဲ့လူကုန်ကူးခံရသူတွေကိုမိသားစုတွေထံပြန်ပို့ပေးမယ်ဆိုတာလောက်နဲ့တော့အပြေရှာမှုအစစ်မှန်ကိုမရနိုင်သေးတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်။ trust.org online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဒါကတော့ကမ္ဘာသတင်းမီဒီယာတွေပေါ်မှာတွေ့ရတဲ့မြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ပါပြီ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန်သုံး EDM အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒ ဒီနေ့မနေ့အတွက်တင်ပြပေးမယ့် idiom အသုံးကတော့
in cahoots with
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းက I N N အတွင်းမှာအထဲမှာ C A H O O T S cahoots ကဒီနေရာမှာပြင်သစ်စကား cahoot ကနေဆင်းသက်လာတာဖြစ်ပါတယ်။ပြင်သစ်လို cahoot ကတော့အင်္ဂလိပ်လေးလို့လုံးကောက်ထေးပေးရပါတယ်။ I N N ကအထဲမှာဆိုတော့အင်္ဂလိပ်လေးထဲမှာပေါ့ရှင်။တိမ်နဲ့နေကြတယ်ဆိုတော့ရင်းနှီးကြတယ်သဘောထားချင်းတူကြတယ်အတွင်းတည်တွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အထိပ္ပယ်ကတော့ကျမတို့မြန်မာမှာတကြိတ်တည်းကျညာကြီးကျန်ရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆလုပ်တာဖြစ်ပါတယ်ဒီသုံးနယ်ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုနှားစီကြည့်ကြရအောင
် The police and the drug dealers here work in cahoots and they make a lot of money out of the drug trade
ဒီမှာတော့ရဲနဲ့မူရစေးဖောက်ကားသူတွေဟာတကြိတ်တည်းတညာတည်းပဲမူရစေးရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝေနေလေရဲ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The police and the drug dealers here work in cahoots and they make a lot of money out of the drug trade.
တကြိတ်တည်းတညာနဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
In cahoots with
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
နခင်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြကြတာဖြစ်ပါတယ်ခင်ဗျာအခုည9နာရီဓာတ်ရိုက်လေးလိုက်အစီအစဉ်မှာဘာအကြောင်းအရာဆွေးနွေးမလဲဆိုတာကိုအသိပေးပါရစေခင်ဗျာ
တော်လားရှင်ခင်ဗျာစစ်ဆိုးရတွေအဆက်ဆက်အုပ်ချုပ်ခဲ့တဲ့ကာလတွေအတွင်းစုပူမှုတစ်ခုအဖြစ်နဲ့သာသဘောထားခဲ့ကြတဲ့ရှစ်လေးလုံးလူထုအောင်ကြွမှုကိုဒီမိုကရေစီအရေးလှုပ်ရှားမှုတစ်ခုလို့အာဏာပိုင်တွေကဘယ်အချိန်ကျမှအတိမတ်ပြုလက်ခံကြမယ်လို့ယူဆပါတယ်လေ26နှစ်အထိရှိလာတဲ့အခုချိန်အထိလူထုလှုပ်ရှားမှုအဖြစ်အတိမတ်မပြုနိုင်တာဟာဘာကြောင့်ပါလဲဆိုတာကိုအင်္ဂါနေ့ညဒရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-32-32-5554ဖြစ်ပါတယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ
်။ဒီကနေ့ည9နာရီအစီအစဉ်မတိုင်ခင်မှာအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့ဖိတ်ခေါ်လိုက်ပါရစေခင်ဗျာ။အခုတော့အပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့စီဝါရေးကဏ္ဍကိုနားဆင်ရပါမယ်။အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးဟာပုံမှန်ပြန်ကောင်းလာနေပြီးတော့ဇူလိုင်လမှာအလုတ်ကန်အရေအတွက် 2,900 လောက်ထပ်ပြီးတော့တိုးခဲ့တယ်လို့နောက်ဆုံးထွက်လာတဲ့အလုတ်ကန်အခြေအနေဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်။အရင်3လလောက်မများပေမဲ့6လဆက်တိုက်အလုတ်ကန်အရေအတွက်တိုးလာခဲ့တာဖြစ်ပါတယ်။ဒီအခြေအနေတွေအကြောင်းစုံကို VOA သတင်းတောက်တွေရဲ့သတင်းပေးပို့ချက်တွေကိုစူးစီးပြီးတော့အခုတစ်ပတ်စီးပွားရေးကဏ္ဍမှာကိုချော်သိန်းကတင်ဆက်ထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးဟာအခြေအနေသိပ်မကောင်းလှပဲဒီနှစ်ကိုစတင်ခဲ့ပြီးတဲ့နောက်မှာတော့အလုပ်ကံရေးအတွက်ထပ်ပြီးတိုးလာတဲ့နောက်ထပ်တစ်လရှိလာတာနဲ့အတူတိုးတက်မှုအရှိန်ပြန်ရလာနေပါတယ်အခုနောက်ဆုံးထပ်တိုးခဲ့တဲ့အလုပ်ကံရေးအတွက်ဟာအလုပ်လက်မဲ့နှုန်းကိုညော့သွားဖို့ရာအမေရိကန်လုပ်ငန်းရှင်တွေအနေနဲ့လတစ်လချင်းစီမှာဖန်တီးဖို့လိုအပ်တဲ့အရေးအတွက်ဖြစ်တယ်လို့စီးပွားရေးပညာရှင်တွေကယုံကြည်ကြပါတယ်ဒါကအံ့ဩစရာတော့မဟုတ်ပါဘူးလို့သမရဥပမာအစိုးရကဆိုပါတယ်အစောပိုင်းတုန်းကသူချမှတ်ခဲ့တဲ့ခက်ခဲတဲ့ဆုံးဖြတ်ချက်တွေကနေရလက်ကောင်းတွေရလာနေပြီလို့သမရဘရကူဘာမာကဩဂုတ်လတရနေ့အိမ်ဖြူတော်မှာပြောခဲ့ပါတယ
် Over the past year we've added more jobs than any year since 2006 and all told our businesses have created 9.9 million new jobs
over the past year 2006ခုနှစ်ကလေးကဆိုရင်ဘယ်နှစ်နဲ့မှမတူတဲ့အလုပ်ကံအရေးအတွက်ကိုလွန်ခဲ့တဲ့တစ်နှစ်အတွင်းကျွန်တော်တို့ထပ်ဖြစ်နိုင်ခဲ့ပါတယ်ဒါအပြင်ကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာပုဂ္ဂလိကကန္ဓာကနေအလုတ်ကန်ဖန်တီးနိုင်တဲ့အစီအကြဆုံးကာလပါပဲ
။ဒါပေမဲ့လည်းအခုထပ်တိုးလာတဲ့အလုတ်ကန်ရေအတွက်ကအလုတ်လက်မဲ့နှုန်းကိုညော့သွားစေဖို့အထီတော့မလုံလောက်ခဲ့ပါဘူး။အလုတ်လက်မဲ့အရေအတွက်ဟာဇူလိုင်လမှာ 1.1 ဂိုင်းလုံးတိုးပြီး 6.2 ဂိုင်းလုံးရှိခဲ့ပါတယ်။သို့တော်လည်းပဲအဲ့ဒီအချက်ကတကယ်တမ်းသိပ်ဆိုးလာတဲ့အချက်တော့မဟုတ်ပါဘူးလို့စီးပွားရေးပြိုင်ဆိုင်မှု Institute ကစီးပွားရေးပညာရှင် Sean Snape က Skype ကနေတဆင့် VOE ကိုပြောခဲ့ပါတယ
် People see businesses are hiring at a faster pace they feel more confident that they're going to be able to find a job so they get back into the job search
စီးပွားရေးလုပ်ငန်းတွေကဝန်ထမ်းတွေကိုပိုးပြီးတော့ခက်မြန်မြန်ခန့်နေတာလူတွေတွေ့ကြပါတယ်သူတို့အလုပ်ရှာနိုင်မယ်ဆိုတာကိုပိုပြီးယုံကြည်လာကြတာနဲ့အမျှအလုပ်ကန်ရှာဖွေရေးပဲပြန်ပြီးတော့ဥလှည့်သွားကြတာပါဒီအချက်ကြောင့်လှုပ်သားအင်အားတိုးလာသလိုအလုပ်လက်မဲ့အရေးအတွက်ကိန်းကနန်းလဲတက်လာတာဖြစ်ပါတယ်လို့ရှွန်စနိတ်ကပြောပါတယ်အလုပ်ရဖို့တက်တက်ကြွကြွရှာမနေတဲ့အမေရိကန်နိုင်ငံသားတွေကိုအလုပ်လက်မဲ့စီရင်နေထည့်ပြီးတော့မရှိတော့ပါဘူးဒါကြောင့်လဲအလုပ်ကိုင်မှာပါဝင်မှုနှုံးလို့ဆိုတဲ့သတ်မှတ်ချက်ဟာ35နှစ်အတွင်းအနေဆုံးအဆင့်ထိရောက်သွားတာပါအတိပဲကတော့အလုပ်ရှာတာကိုရပ်လိုက်တဲ့တန်းပေါင်းများစွာသောအလုပ်လက်မဲ့အမေရိကန်နိုင်ငံသားတွေဟာဘယ်စီရင်နေမှမပါတော့ပဲကြံ့နေတဲ့သဘောပါပဲဒီချက်ကိုအထူးသဖြင့်တော့28လသို့မဟုတ်အဲ့ဒီထက်ဘူးပြီးကြာကြာအလုပ်လက်မဲ့ဖြစ်နေတဲ့အမေရိကန်နိုင်ငံသား3.2တန်းအတွက်မှန်နေတယ်လို့ Colonel တက္ကသိုလ်ကပမောခရှရွန်ပေါ့ခ်ဒေါ်ကလည်း Skype ကနေတဆင်းပဲပြောခဲ့ပါတယ
် And the percentage of unemployed that is long term unemployed is the largest that it's been since the Great Depression
ကာလရှည်ချာအလုပ်ကိုင်မရှိဖြစ်နေတဲ့အလုပ်လက်မဲ့ရခိုင်နှုန်းဟာ Great Depression စီးပွားပြတ်ကက်ကြီးစိုက်ခဲ့ပြီးကတည်းကဆိုရင်အမြင့်ဆုံးရောက်နေပါတယ
် American ပြည်တော်စုမှာအလုပ်လက်မဲ့ဦးရေ 6.8 သန်းတဲ့ကာလရှည်အလုပ်လက်မဲ့ဖြစ်နေသူ3သန်းကျော်ရှိတယ်ဆိုတာကိုနောက်ဆုံးထွက်ထားတဲ့ကိန်းဂဏန်းတွေကပြနေပါတယ်အလုပ်လက်မဲ့လူပုဂ္ဂိုလ်စုစုပေါင်းအရေအတွက်ဟာလွန်ခဲ့တဲ့နှစ်အတွင်း 1.8 သန်းလျော့နေသွားခဲ့တာပါအလုပ်ကိုင်မှာပေါင်းမှုနှုန်းကအတန်ငယ်မြင့်တက်ခဲ့ပြီးဆိုပေမဲ့လေတိုးလာတဲ့အလုပ်ကိုင်အရေအတွက်ကနေအမေရိကန်နိုင်ငံသားအများစုအတွက်လစာတိုးလာတဲ့အခြေအနေကြီးတော့ဖြစ်မလာသေးပါဘူးဆိုပေမဲ့ဗန်ဒန်ငွေကြီးစည်းကွက်အကြက်တဲစိုက်ခဲ့ပြီး9နှစ်အကြာအစိုးမတော့အမေရိကန်စီးပွားရေးဟာပြန်ပြီးနလန်ထူလာနေပြီဆိုတာကိုအဓိကအညွန်ကိန်းတွေအကုန်လုံးကပြနေပါပြီအလုံးလမဲ့အခြေအနေကတဖြည်းဖြည်းချင်းပြန်ကောင်းလာနေပြီဆိုပေမဲ့အညီအမျှပြန်ကောင်းလာနေတာတော့မဟုတ်သေးပါဘူးစီးပွားကြတဲ့အချိန်မှာအလုပ်ပြုတ်ခဲ့တဲ့အထူးသဖြင့်အမျိုးသမီးတွေအလုပ်ကင်ပြန်ရလာနေကြပြီသူတို့အတွက်အလုပ်ကင်တွေကလည်းထတ်တိုးလာနေပါတယ်လက်တင်ွယ်ဘွားအမေရိကန်နိုင်ငံသားတွေဟာဆိုရင်လေစီးပွားပြတ်ဒဏ်ကိုအပြင်းထန်ဆုံးခံစားခဲ့ရပြီးပြန်ပြီးနလန်ထူဖို့ကြတော့ဘိုးဘီနှေးကွေးနေစေပါစီးပွားကြတဲ့ဒဏ်ကိုထုတ်လို့ရင်းနဲ့ဆောက်လို့ရေးလို့အမျိုးသားအများစုလုတ်ကင်ကြတဲ့ကန္ဓာတွေအပြင်းထန်ခံခဲ့ရပြီးပြန်ကောင်းလာဖို့ကြတော့လေဒီကန္ဓာတွေကတခြားစီးပွားရေးကန္ဓာတွေထက်ပိုနှေးပါတယ်ဒါကြောင့်လဲဗန်နောင်ငွေကြီးအချက်တဲမတိုင်ခင်အချိန်တုန်းကအလုတ်ကင်ရှိခဲ့တဲ့အမျိုးသားအခြေအတွက်နဲ့နှိုင်းယှဉ်ရင်အခုအချိန်မှာထောင်ပေါင်းများစွာပိုနေနေတာပါဝါရှင်တန်ဒီစီမြို့တော်အခြေဆိုင်အမျိုးသမီးမူဝါဒရေးရာသုတေသနအင်စတီကျူ IWPR ကဂျက်ဖရီဟေးယက်စ်ကအဲ့ဒီကိစ္စနဲ့လူသားဓုဆိုင်ရာတခြားကိစ္စရပ်တွေကိုလေ့လာသူပ
ါ The recession did start off with large drops in some fairly male dominated fields construction there was a housing
ဒီဘက်ကစီမှုဟာအင်ဂျင်နီယာဈေးကွက်အကြက်တဲကနေစခဲ့တာကြောင့်ဆောက်လုပ်ရေးလုပ်ငန်းတွေကျဆင်းပြီးအမျိုးသားတွေလွှမ်းမိုးထားတဲ့အဲ့ဒီကန္ဓာတချို့အကြီးအကျယ်ကျဆင်းခဲ့ပါတယ်။ဗန်နာငွေကြီးဈေးကွက်အကျပ်တဲဆိုင်တော့အမျိုးသားတွေပဲလွှမ်းမိုးထားတဲ့ဗန်နာငွေကြီးဆိုင်ရာတချို့အလုပ်တွေရော့သွားခဲ့ပြန်ပါတယ်လို့ဂျက်ဖရီဟေးယက်စ်ကပြောပါတယ်။အမျိုးသမီးအရေအတွက်အများပြားဟာပညာရေး၊ကျန်းမာရေးဆောင်ရှောက်မှုနဲ့စီးပွားရေးဝန်ဆောင်မှုလိုကဏ္ဍတွေမှာလုပ်ကိုင်ကြပြီးစီးပွားကျဆင်းမှုကရက်ကတခြားစီးပွားရေးကဏ္ဍတွေထက်နောက်ကျပြီးမှအဲ့ဒီကဏ္ဍတွေကိုထိခိုက်ခဲ့တာပါ။အမျိုးသမီးတွေလွှမ်းမိုးထားတဲ့စီးပွားရေးကဏ္ဍတွေဟာလည်းဆောက်လို့ရင်းနဲ့ထုတ်လို့ရွေးကဏ္ဍတွေထဲစာရင်ပိုးပြီးတော့မြန်မြန်ပြန်ကောင်းလာနေပါတယ်။အမေရိကန်စီးပွားရေးမှာအမျိုးသမီးတွေဟာဗန်နာငွေကြီးအကျက်တဲမတိုင်ခင်ကတည်းကအလုပ်ကံရှိသူအရေအတွက်ပိုများတယ်ဆိုတာကို IWPR အဖွဲ့ရဲ့သုတေသနကပြပါတယ်။အခြေအနေဟာအမေရိကန်လူသားအင်အားတွေက Hispanic 23သန်းအတွက်ပိုပြီးခက်ခဲနေပါတယ်။အစဉ်လာရကူက Hispanic တွေဟာတခြားလူ့သမားတွေထက်အလုပ်လက်မဲ့အရေအတွက်ပိုများပါတယ်။လာရာဇာမြို့သားကောင်စီကလေ့လာသုံးသပ်သူအဲလီစီယာခရီယာဒိုရဲ့အဆိုအရဟစ်ပန်နစ်တွေဟာစီးပွားပြတ်ဒဏ်ကိုစူးစူးရွေးရွာခံစားခဲ့ရပြီးစီးပွားရေးတွေကတခြားကန္ဓာတွေထက်စာရင်ပြန်ကောင်းလာတာပိုနှေးနေပါတယ
် The majority of the jobs that have been created coming out of the recession have been low wage jobs or jobs that don't keep workers out of poverty
စီးပွားပြတ်ပြီးတဲ့နောက်ပြန်ပေါ်လာတဲ့အလုပ်ကိုင်းအများစုကအဝင်ငွေနေတဲ့အလုပ်တွေဒါမှမဟုတ်အလုပ်သမားတွေကိုဆင်းရဲတွေနဲ့ကနေပြီးတော့ရုန်းထွက်စေနိုင်တဲ့အလုပ်မျိုးတွေမဟုတ်ကြပါဘူးဒါဟာဝင်ငွေနေတဲ့အလုပ်ကိုင်းကဏ္ဍမှာပ ပိုပိုတိုးပြီးတော့လောက်ကင်လာကြတဲ့တန်ပေါင်းများစွာသောလက်တီနိုအလုပ်သမားတွေအတွက်တော့ထေချာပေါက်မှန်နေပါတယ
်။လောက်ကင်ရတဲ့အမျိုးသမီးအစီအတွက်ကအမျိုးသားတွေထက်ပိုများနေတယ်ဆိုပေမဲ့လေအမျိုးသမီးတွေရဲ့လောက်ခလာစားကအမျိုးသားတွေထက်နည်းနေတော့မှရှိပြီးတော့အမျိုးသားတွေတတော်လာဝင်ချိန်မှာအမျိုးသမီးတွေကဆင့်80ပဲရကြတယ်လို့မကြသေးခင်ကလုတ်ခဲ့တဲ့လိလာချက်တခုမှာတွေ့ထားရပါခင်ဗျာ
။အပတ်စဉ်စီဝါရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သုတဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါ။ကိုဇော်ဝင်းနိုင်ကစီစဉ်ပြီးတော့မက်ကင်ပြူထွေးနဲ့အတူတင်ဆက်ထားပါတယ်။
မကင်ပြူထွေးရေကဘာကျော်သိပ္ပံပညာရှင်ကြီးအယ်ဘတ်အိုင်စတိုင်းကိုသိတယ်မို့လား
သိတာပေါ့ရှင်အိုင်စတိုင်းလိုပုံကွန်မျိုးမသိလို့ပဲဖြစ်ပါမလဲသူရဲ့ relativity theory တို့နောက် E equal to mc2 ဆိုတာတွေကျောင်းစာမှာသင်ခဲ့ရတာပဲဟာ
ဟုတ်တယ်ဗျသိပ္ပံပညာကိုမလိုက်စားတဲ့သူတွေတောင်အိုင်စတိုင်းဘာသူလဲဆိုတာကဘာမှတော်တော်များများသိကြတယ်သူရဲ့ထူးခြားတဲ့အဲ့ဒီ theory တွေကြောင့် Nobel ဆုတောင်းရခဲ့တယ်မဟုတ်လားသူဟာတကယ်ကိုစိတ်ဝင်စားစရာကောင်းတဲ့ပုံကွန်တူပါဗျာဒါပေမဲ့သူမှာတခြားထူးခြားတဲ့အချက်တွေအများကြီးရှိတဲ့အထက်ကအမေရိကန်ပြည်ထောင်စုအနေနဲ့အမှုမြုံဘုံတည်ဆောက်ဖို့သူ့အနေနဲ့ကြားဝင်ဆွမ်းဆောင်ပေးခဲ့တဲ့အကြောင်းလေးကိုပြောပြမလားလို့ဗျ
။ "तू ဟာ physics ဆိုတဲ့ယူပပီရာနဲ့ပတ်သက်လို့တစ်ဖက်ကန်ကကျွမ်းကျင်နေသူဆိုတော့အမှုမြုံဘုံမပေါ်ခင်ကတည်းကအဲ့ဒီကိစ္စကိုကြိုပြီးတော့သိထားတဲ့သူဆိုတာမျိုးကြားဘူးနားဝါတော့ရှိဘူးပါတယ်
။ဟုတ်တယ်မကင်ပြူထွေးရဲ့အိုင်စတိုင်းကဂျာမန်လူမျိုးဖြစ်တော့ဒုတိယကမ္ဘာစစ်မတိုင်ခင်လေးမှာအမေရိကန်နိုင်ငံကိုထွက်ပြေးတင်းရှောင်လာခဲ့တာလေ။သိပ္ပံပညာနဲ့ပတ်သက်ပြီးအဲ့ဒီအချိန်ကလေးကနာမည်ကြီးတယောက်ဖြစ်နေနေပြီးသားအိုင်စတိုင်းက1939ခုနှစ်ဩဂုတ်လ2ရက်နေ့မှာအဲ့ဒီအချိန်တုန်းကအမေရိကန်သမ္မတအဖြစ်တာဝန်ထမ်းဆောင်နေတဲ့ Franklin Roosevelt ထံကိုစာရေးပြီးမြို့တစ်မြို့လုံးဖျက်ဆီးပစ်နိုင်လောက်အောင်အင်အားပြင်းထန်တဲ့ Uranium ဘုံးကိုဂျာမနီကတီထွင်နေတယ်ဆိုပြီးသတိပေးစာရေးသားပေးပို့ခဲ့တယ်တဲ့
သူကဂျာမန်နိုင်ငံသားလည်းဖြစ်နောက်အဲ့ဒီကိစ္စတွေနဲ့ဆိုင်တဲ့သိပ္ပံပညာဘက်မှလည်းတစ်ဖက်ကန့်ကဲကျွမ်းကျင်နေသူဆိုတော့ဒီကိစ္စတွေကိုပို့ပြီးတော့သိလို့ဖြစ်မှာပေါ့နော
်တေးကြတာပေါ့ဗျာသမရအနေနဲ့အမှုမြုံဘုံဖြစ်မြောက်ရေးအတွက်စ조사လုပ်ကန်နေကြတဲ့သိပ္ပံပညာရှင်တွေကိုထောက်ပံ့ဖို့အချိန်တန်ပြီးဆိုပြီးစာရက်မှာရေးထားတာလေအဲ့ဒီအမှုမြုံစီမံကိန်းမှာအဲ့ဒီအချိန်ကပါဝင်လှုပ်ဆောင်နေပြီးနောက်ပိုင်းအမေရိကန်ပြည်ထောင်စုမှာယူပဗေဒနဲ့ဆိုင်တဲ့အယူဆရေးရာတွေမှာထိတ်တန့်သိပ္ပံပညာရှင်တူဖြစ်လာတဲ့အဲ့ဒီအချိန်ကမဟာပွဲအတွက်ကြောင်းတက်နေတဲ့ Bernard Fell ပါတယ်လေအိုင်စတိုင်းကသမရထံကိုရေးလိုက်တဲ့စာနဲ့ပတ်သက်ပြီး Bernard Fell ကအခုလိုပြန်ပြောပြဘူးတယ်
He suggested that the president might arrange to have them get a small fund that they needed to go ahead with this work. The two people
Hey, a new bond to sell this mining gain to lose on near the thippan pinya shin ni go. Tamara a ni ne ngwe chee ne nge thop pan bu Einstein ga tu ye sa re ma chan pyu tha de. Tu sa re ma phop pya tha de thippan pinya shin ne u ga ro Italy nang gan ga Enrico Fermi ne Hungary nang gan da Leo Szilard tu phit de.ဒီကိစ္စမှာကျွန်တော်ပါဝင်တဲ့အခန်းကဏ္ဍကတော့ကျွန်တော်ကအဲ့ဒီချိန်တုန်းက Professor Szilard ရဲ့ computer set မှာလှုပ်လှုပ်ပေးနေတဲ့သူပဲအဲ့ဒီချိန်တုန်းကတော့ဒီခေတ်မှာလိုမျိုး computer အကြီးကြီးတွေလည်းမရှိတော့လက်မ20လောက်ရှိတဲ့ computer လေးနဲ့ပဲလှုပ်လှုပ်ခဲ့ရတာဒါပေမဲ့လည်းအဲ့ဒီ computer ကလည်းတွက်ချက်တဲ့နေရာမှာတော်လေးတိကျမှန်ကန်တယ
်ဒါအပြင်အမေရိကန်ပြည်ထောင်စုအနေနဲ့ Uranium ဘယ်ကရနိုင်တယ်လဲဆိုတာကိုရှာဖွေစုဆောင်းမှုအတွက်လည်း Einstein ကသူ့စာထဲမှာအကြံပြုထားတယ်တဲ့အဲ့ဒီစာကြောင်းပဲအမေရိကန်ပြည်ထောင်စုအနေနဲ့အမှုမြုံဘုံတည်ဆောက်နိုင်အောင်သိပ္ပံပညာရှင်တွေအင်ဂျင်နီယာတွေစုပြီးသမ္မတကကော်မတီစဖွဲ့လိုက်တယ်တဲ့သမ္မတရူးဇဗဲကအဲ့ဒီကော်မတီဖွဲ့ပြီးသိပ္ပံပညာရှင်တွေကိုထောက်ပံ့ပေးလိုက်ရုံနဲ့မကဘူးတဲ့အမှုမြုံဘုံအမြန်ထွက်ပေါ်လာအောင်လုပ်ကြပါဆိုပြီးတော့အမိန့်ထုတ်လိုက်တယ်တဲ့အဲ့ဒီစီမံကိန်းကိုတော့ The Manhattan Project လို့အမည်ပေးခဲ့တယ်တဲ့ဒါကြောင့်နောက်ပိုင်းသမိုင်းပညာရှင်တွေကအိုင်စတိုင်အဲ့ဒီလိုသမ္မတထံရေးလိုက်တဲ့စာကကမ္ဘာသမိုင်းကိုလုံးဝပြောင်းလဲသွားစေတယ်လို့မှတ်ချက်ချကြတာလေ
အဲ့ဒီအမှုမြုံဘုံတွေနဲ့ပဲဒုတိယကမ္ဘာစစ်တုန်းကဂျပန်နိုင်ငံကဟီရိုရှိမားနဲ့နာဂါဆာကီတို့ကိုအမေရိကန်ကဘုံသွားချဲပြီးတော့စစ်ကိုအနိုင်ရလိုက်တာပဲမဟုတ်လား
ဟုတ်တယ်ဗျအဲ့ဒီမှာလဲလူတွေထောင်ပေါင်းချီပြီးမျိုးလုံးကျွနီးပါအသက်ဆုံးရှုံးခဲ့ရတဲ့အတွက်အမှုမြုံဘုံပေါ်လာတာဟာကောင်းတယ်မကောင်းဘူးဆိုပြီးအငြင်းပွားစရာဖြစ်လာခဲ့တာပေါ့ဗျာကဲစိတ်မကောင်းစရာတွေဘက်ကနေပြီး NBA လို့ဒီကနေ့လူသိများနေတဲ့အမေရိကန်ဘတ်စကတ်ဘောအသင်းဘယ်တော့ကစတင်ပေါ်ပေါက်ခဲ့တယ်ဆိုတာကိုလည်းပြောပြရအောင်မယ်ဗျ
ကျမကတော့ဘတ်စကတ်ဘောကိုသိမ့်မကြည့်ဖြစ်တော့အသိမနည်းဆက်လာဘူးရှင့်ဘတ်စကတ်ဘောကစားတဲ့သူတွေပတ်စံအများကြီးရကြတယ်ဆိုတာပဲသိတယ
်ဟာမကင်ပြူထွေးရတာလုတ်ပြီးကျွန်တော်ကဘူးတုဒအနေနဲ့ပြောပြမလို့ပါဗျသူတို့ပတ်စံနေတန်းတဲ့ချီရတဲ့အကြောင်းကတော့မပြောတော့ပါဘူးအဲ့ဒီ NBA National Basketball Association လို့ခေါ်တဲ့ဘတ်စကတ်ဘောအသင်းကြီးကို1949ခုနှစ်ဩဂုတ်လ3ရက်နေ့မှာစတင်တည်ထောင်လိုက်တာဗျအဲ့ဒီအချိန်တုန်းကတော့အမေရိကန်ပြည်ထောင်စုမှာလည်းဘတ်စကတ်ဘောကအခုလောက်နာမည်ကြီးပြီးလူကြိုက်မများသေးဘူးပေါ့လေ
ဟုတ်ပါ နာမည်ကြီးလူကြိုက်များတာကတော့ပြောမနေနဲ့အခုနောက်ပိုင်း TV ဖွင့်ပြီးတော့အားကစား channel ကိုဖွင့်ကြည့်လိုက်တာနဲ့ဘတ်စကက်ဘောပွဲကိုမတွေ့ချင်မဆုံးကိုတွေ့နေရတယ်
အဲ့ဒါကအမေရိကန်ကအားကစားပြိုင်ပွဲတွေအားလုံးထဲမှာဘတ်စကက်ဘောပြိုင်ပွဲကရက်အကြဆုံးပြိုင်ကြတဲ့ပြိုင်ပွဲမို့လို့ပါဗျ NBA စဖွဲ့တဲ့အချိန်တုန်းကဘတ်စကက်ဘောအသင်းစုစုပေါင်း18သင်းပဲရှိခဲ့တာနောက်အဲ့ဒီအသင်းတွေအများစုကလည်းတိုင်းပြည်အရှေ့ဘက်ချမ်းမှာပဲရှိခဲ့တာလေတိုင်းပြည်အနောက်ဘက်ချမ်းကအသင်းနဲ့တော့အဲ့ဒီအသင်းတွေဟာကော်လိုရာဒိုပြည်နယ်ဒန်ဗာမြို့မှာစုပြီးကစားကြတယ်တဲ့အခုတော့ဘတ်စကက်ဘောအသင်းစုစုပေါင်း30ရှိတယ်အဲ့ဒီထက်ကအမေရိကန်ပြည်ထောင်စုမှာ29သင်းအခြေစိုက်ပြီးကနေဒါနိုင်ငံတိုရွန်တိုမြို့မှာ3သင်းရှိတယ်လေ
ဒါနဲ့ဘတ်စကက်ဘောကစားနည်းကဘယ်တော့ကစပေါ်ခဲ့တာလဲလဲရှင့
်ဘတ်စကက်ဘောကစားနည်းကို James Naismith ဆိုတဲ့ကာယနီးပြဆရာကအမေရိကန်နိုင်ငံအရှေ့ပိုင်း Massachusetts ပြည်နယ်မှာ1890ခုနှစ်ကစတင်တည်ထွင်လိုက်တာတဲ့ဒီကစားနည်းကိုစတည်ထွင်ကြတဲ့ကနှွေမိုးဆောင်ဆိုလိုတစ်နှစ်ပတ်လုံးအတွင်းရောအပြင်မှာပါကစားလို့ရအောင်တည်ထွင်လိုက်တာကြောင့်တိတ်မကြခင်မှာပဲလူတွေကစိတ်ဝင်စားခဲ့ကြတယ်လို့ဆိုရဲ15နှစ်လောက်ကြာတဲ့အခါမှာတော့ပထမဆုံးဘတ်စကက်ဘောသင်တန်းပို့ချတဲ့ college ကျောင်းတောင်စတင်တည်ထောင်လိုက်နိုင်တယ်ဆိုပဲအဲ့ဒီနောက်မှာတော့တဖြည်းဖြည်းနဲ့ professional အသင်းတွေပေါ်လာပြီး Michael Jordan တို့ Magic Johnson တို့ Kobe Bryant တို့လိုကမ္ဘာကျော်ပုဂ္ဂိုလ်တွေလည်းထွက်လာတာပေါ့ဗျာ
ဟုတ်တယ်နော်ကိုစုံဝင်းလိုက်ပြောမှာပဲသတိရတယ် Michael Jordan တော့ကြားဘူးရဲ့ရှင
့်အမလေးတကူပြည့်မှထိုးခွင့်ထားနေတဲ့ Macintosh ရဲ့ဒီလောက်ကမ္ဘာကျော်တဲ့သူတွေမှမသိရင်လည်းမကောင်းတော့ဘူးကဲပါနောက်ထပ်စိတ်ဝင်စားစရာကောင်းတဲ့နယူးယောက်မြို့က Liberty ရုပ်ထုကြီးအကြောင်းကိုပြောပြရအောင်မယ်
။နယူးယောက်အကြောင်းဆိုရင်တော့ကြိုက်တာသာပြောစိတ်ဝင်စားပြီးသားပဲ
။နယူးယောက်မှာကြောင်းတက်ခဲ့တဲ့သူလို့မပြောရဘူး။နယူးယောက်အကြောင်းဆိုအမြဲနှဆွင့်နေတယ်ပေါ့လေ။ဒီလိုဗျ။ Statue of Liberty လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးအထိမ်းအမှတ်အဖြစ်ပြင်သစ်နိုင်ငံကလက်ဆောင်ပေးလိုက်တဲ့ Liberty ရုပ်ထုကြီးကိုနယူးယောက်စစ်ကမ်းအနီးကကျွန်းလေးပေါ်မှာထားဖို့အတွက်အောက်ခံကြောက်တုံးကြီးတွေမြေချတဲ့ဘွဲကိုလွန်ခဲ့တဲ့နှစ်ပေါင်း130ပတ်ဝန်းကျင်1884ခုနှစ်ဩဂုတ်လ9ရက်နေ့မှာပြုလုပ်ခဲ့ကြတာလေ Liberty Enlightening the World လို့အမည်ပေးထားတဲ့မိတို့ကင်ထားတဲ့အဲ့ဒီအမျိုးသမီးရုပ်ထုကြီးဟာအမြင့်အားဖြင့်63မီတာရှိပြီးအမေရိကန်ပြည်ထောင်စုအင်္ဂလိပ်လက်အောက်ကနေလွတ်လပ်ရေးရတဲ့အနှစ်တရာပြည့်အထိမ်းအမှတ်နဲ့ပြည်သစ်နိုင်ငံကလက်ဆောင်ပေးခဲ့တာလေ
အဲ့ဒီရုပ်ထုကြီးကို Paris မြို့က Eiffel မြို့စင်ကိုတိဆောက်ခဲ့တဲ့ပြင်သစ်ဗဟုပညာရှင်ကတိဆောက်ခဲ့တာဆို
ဟုတ်တယ်ဗျပြင်သစ်ဗဟုပညာရှင် Frederick Bartholdi ဆိုတဲ့သူကLady Liberty လို့လည်းနောက်ပိုင်းမှာခေါ်လာကြတဲ့အဲ့ဒီရုပ်ထုကြီးကိုတိဆောက်ပေးခဲ့တာလေအဲ့ဒီ Liberty ရုပ်ထုကြီးဘယ်နေရာမှာထားမယ်ဆိုတာကိုလည်း Frederick Bartholdi ကိုယ်တိုင်ကပဲ Timothy ရှောက်လေလာပြီးတော့မှအခုရှိနေတဲ့နေရာကိုရွေးချယ်ခဲ့တာလို့မတန်းနေမှာဖော်ပြထားတယ်လေရုပ်ထုအကြောင်းပြောနေလို့စကားဆက်မိတော့ Smithsonian Institute လို့ခေါ်တဲ့ American နိုင်ငံကပြတဲ့ကြီးတွေကိုကြီးကြပ်ကုတ်ခဲ့တဲ့အဖွဲ့ဘလို့ပေါ်ပေါက်လာတဲ့ဆိုတာကိုလည်းပြောပြရအောင်မယ်ဗျ
Smithsonian ဆိုတာကကျမတို့ရုံးပတ်ပတ်လည်းမှာရှိတဲ့ပြတိုက်တွေကိုကြီးကြပ်အုပ်ချုပ်တဲ့အဖွဲ့မဟုတ်လားရှင့
်ဟုတ်တာပေါ့ဗျာဒါကြောင့် Smithsonian ပြတိုက်လို့ရေးပွဲအဖြစ်ခေါ်ကြတာပေါ့အဲ့ဒီ Smithsonian Institute ကို American Congress လွတ်တော်က1846ခုနှစ်ဩဂုတ်လ10ရက်နေ့မှာစတင်တည်ထောင်ပေးလိုက်တာလေ Smithsonian ဆိုတဲ့နာမည်ကိုတော့1862ခုနှစ်မှာကွယ်လွန်သွားခဲ့တဲ့ဗြိတိသျှသိပ္ပံပညာရှင် Smithson ကိုအစွဲပြုပြီး Smithsonian ရယ်လို့ဖြစ်လာခဲ့တာတဲ့အမေရိကန်နိုင်ငံကိုတခါမှမရောက်ဖူးတဲ့အဲ့ဒီ Smithson ကသူတည်သွားတော့လူသားအချင်းချင်းကြားအသိပညာတိုးပွားအောင်လှုပ်ဆောင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့သူ့ရဲ့ပိုင်ဆိုင်မှုတွေအားလုံးကိုအမေရိကန်ပြည်ထောင်စုကိုလူတဲ့အကြောင်းသူ့ရဲ့သေတန်းစာထဲမှာရေးထားခဲ့တာတဲ့သူလူခဲ့တဲ့ငွေတွေကတဝက်လောက်နဲ့စတင်မတည်ပြီး Washington DC မြို့ကလွတ်လပ်ရေးကြောက်တန့်ကြီးရှိတဲ့အနားကျွန်တော်တို့ရုံးအနီးကကနဦးပြလိုက်ကိုစတင်တည်ဆောက်ဖို့အမေရိကန်လွှတ်တော်ကဆုံးဖြတ်ပြီးတည်ဆောက်ခဲ့ကြတာတဲ့အဲ့နောက်ပိုင်းမှာတော့မခင်ပြထွေးတွေ့တဲ့အတိုင်းပဲ Smithsonian ဆိုတဲ့အုပ်ချုပ်မှုအဖွဲ့ကြီးအောက်မှာပြတိုက်မျိုးစုံဖြစ်နေပြီးအမေရိကန်နိုင်ငံသားတွေတင်မကဘူးကဘာရရကလူတွေလည်းလာရောက်လေ့လာနိုင်ကြပြီလေကဲပြောလာတာလည်းတော်တော်များလာပြီဒီတစ်ပတ်တော့ဒီမှာပဲနားကြအောင်ဆိုရက်နောက်တစ်ပတ်မှဆက်ပြောကြသေးတာပေါ့ဗျာ
ကောင်းပါပြီရှင
်သောရရှင်အပေါင်းဘူးတုဒ္ဒအဖျားဖျားတိုးပွားနိုင်ကြပါစေခင်ဗျာ
ဒါတော့ကိုဇော်ဝင်းလှိုင်စီစဉ်တင်ဆက်တဲ့တုဒ္ဒဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ဆိုးရင်ရင်းမြစ်တွေကိုပဋိပက္ခတွေအတွက်မဟုတ်ပဲစီးပွားရေးတိုးတက်မှု၊တည်ငြိမ်မှုနဲ့ပူးပေါင်းဆောင်ရွက်မှုတွေအတွက်တွန်းအားအဖြစ်သုံးစွဲနိုင်အောင်အာမခံချက်ရစေဖို့အမေရိကန်ပြည်ထောင်စုကကြိုးပမ်းနေပါတယ်။ဒါပေမဲ့လည်းဒေသတစ်ခုဒါမှမဟုတ်တိုင်းပြည်တစ်ခုအနေနဲ့လောင်စာအတွက်အရင်မြစ်တစ်ခုတည်းကိုပဲအလွန်အကျွံမှီကိုနေတဲ့အခါမှာဒီလိုဆောင်ရွက်ရတာကတော့ပိုပြီးခက်ခဲတတ်ပါတယ်။ဒီပြဿနာကိုတော့ယူကရိန်းနဲ့တချို့ဥရောပနိုင်ငံတွေစွန့်ရင်အတွက်ရုရှားပေါ်အကြီးအကျယ်မှီကိုနေရတာကိုကြည့်ရင်တွေ့နိုင်ပါတယ်။သတင်းပတ်နဲ့ချီပြီးစစ်ဆန်ညှိနှိုင်းမှုတွေလုပ်ခဲ့ပေမဲ့လည်းကံကြောင်းမလှခြင်းတော့ဇွန်လအစောပိုင်းမှာပဲရုရှားကနေယူကရိန်းကို ဒဏ်ငွေတင်ပို့မှုတွေရပ်ဆိုင်လိုက်ပါတယ်။ဒါဟာယူကရိန်းအတွက်တော့တကယ်ကိုအရေးပေါ်အခြေအနေတစ်ရပ်လို့လဲအမေရိကန်ယာယီအထူးတန်ကိုယ်စားလှယ်လည်းဖြစ်နိုင်ငံတကာစွမ်းအင်ဌာနရဲ့ညှိနှိုင်းရေးမှုလည်းဖြစ်တဲ့ Amos Hochstein ကမကြသေးခင်ကပဲလွတ်တော်ရှေ့မောက်မှာထွက်ဆိုသွားခဲ့တာပါ။နွေရာသီမှာလိုအပ်ချက်အတွက်ယူကရိန်းအနေနဲ့လုံလုံလောက်လောက်ရှိပေမယ့်အပူဓာတ်လိုအပ်တဲ့ရာသီရောက်ရင်တော့ရုရှားစီကနေတန်းငွေမရပဲနဲ့လိုအပ်ချက်ကိုပြည့်မီနိုင်မှာမဟုတ်ပါဘူး။အလားတူအခြေအနေမျိုးနဲ့ကြုံနေရတဲ့ဥရောပမှာလည်းလက်တလုံးမှာတော့ရိုက်ခတ်မှုကမတိသာလာသေးပါဘူး။ဒါပေမဲ့လို့လည်းဥရောပမှာစွန့်ရင်အကျက်တဲပြဿနာနဲ့မကြခင်ကြုံရလိမ့်မယ်လို့လည်းယာယီထူးတန်ကိုစလဲဟော့စတိုင်းကပြောဆိုခဲ့ပါတယ်။နှစ်စဉ်နှစ်တိုင်းလိုလိုယူကရိန်းမှာတုံးဆွဲနေတဲ့တန်းငွေပမာဏတဝက်ကျော်ကျော်လောက်ကိုရုရှားစီကတင်ပို့နေတာဖြစ်ပြီးဥရောပသမဂ္ဂတိုင်းပြည်တွေမှာလည်းသုံးပုံတစ်ပုံကျော်ကျော်လောက်ကိုရုရှားကနေပဲရရှိနေတာဖြစ်ပါတယ်။ပြတ်တောက်မှုဒဏ်ခံနိုင်ဖို့အတွက်နေရာအမျိုးမျိုးကနေတင်ပို့နိုင်ဖို့ကလည်းအရေးကြီးပါတယ်။ဒါကြောင့်လည်းအမေရိကန်ကနေတန်းငွေရီတိုးလောင်ရုံအစ်စ်တွေတိဆောက်ပြီးတော့ကူညီပေးသွားမှာဖြစ်ပါတယ်။ဥရောပနဲ့ယူကရိန်းဟာတခြားနေရာတွေကနေတန်းငွေတင်သွင်းနိုင်မဲ့လမ်းကြောင်းတွေကိုလည်းလိုအပ်နေတာပါ။အမေရိကန်ပြည်ထောင်စုကတော့Greek Bulgaria ဆက်သွယ်ရေးလမ်းကြောင်းတိဆောက်ပြီးတော့ဥရောပစီတောင်ဘက်ကနေတင်ပို့မဲ့အဆီဇင်ကိုအခိုင်အမာအားပေးနေပါတယ်။အလားတူပဲ Albania ကနေ Croatia အထိတောင်ပိုင်းဓာတ်ငွေလမ်းကြောင်းကိုလည်းတိုးချဲ့တိဆောက်မဲ့အဆိုပြုချက်ကိုထောက်ခံထားပြီးတော့အဆီဇင်ရဓာတ်ငွေတွေအလုံးလောက်ရပြီဆိုရင်တော့အိမ်နီးချင်းဖြစ်တဲ့ Hungary, Ukraine နဲ့တခြားနိုင်ငံတွေစီကိုလည်းတင်ပို့နိုင်မှာဖြစ်ပါတယ်။ Ukraine ရဲ့စွန့်ရင်ဖူလုံမှုနီလန်းတစ်စိတ်တစ်ပိုင်းအနေနဲ့ကတော့EU ရဲ့စွန့်ရင်ဈေးကွက်နဲ့ပူးပေါင်းနိုင်ဖို့ပါပဲ။ဒါပေမဲ့လည်းဒီလိုမဖြစ်နိုင်ခင်မှာတော့ယူကရိန်းအနေနဲ့အာဂရီလိုက်စားမှုတွေစွန့်ဆောင်ရင်ညံပြင်းမှုတွေကိုကြော်လွှားပြီးတော့အစိုးရကစိုက်ထုတ်ပေးနေတဲ့အတွက်ဗန်နာရေးအရဆုံးရှုံးမှုတွေရှိနေတဲ့စွန့်ရင်ကဏ္ဍကိုပြုပြင်ရပါလိမ့်မယ်။ဥရောပကနေယူကရိန်းနိုင်ငံစီကိုတန်းငွေတင်ပို့နိုင်ဖို့အတွက်လည်းအမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်း၊ဟန်ဂေရီ၊ပိုလန်နဲ့ဆလိုဗက်ကီးယားနိုင်ငံတွေကအစိုးရတွေအပြင်ဥရောပစွန့်ရင်ကုမ္ပဏီတွေနဲ့လည်းအနီးကပ်ပူးပေါင်းလှုပ်ဆောင်နေပါတယ်။ဒီလိုကြိုးပမ်းမှုတွေကြောင့်ပဲအခုဆိုရင်ဓာတ်ငွေတွေကပိုလန်နဲ့ဟန်ဂေရီနိုင်ငံတွေကနေယူကရိန်းနိုင်ငံစီတင်ပို့နေပြီဖြစ်ပါတယ်။ဒါ့အပြင်ယူကရိန်းကလည်းဆလိုဗက်ကီးယားကနေဓာတ်ငွေတွေစက်တင်ဘာလမှာစတင်ရရှိဖို့အတွက်ဧပြီလ28ရက်နေ့မှာနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးထားတာပါ။အမေရိကန်ပြည်ထောင်စုအနေနဲ့ဥရောပနဲ့ယူကရိန်းနိုင်ငံတို့စစ်ပွဲရေးဖွံ့ဖြိုးတိုးတက်ဖို့နဲ့စွန့်ရင်အရင်းမြစ်တွေတင်သွင်းမဲ့လမ်းကြောင်းတွေလုံခြုံစိတ်ချရအောင်ဆက်လက်ကူညီပေးသွားဖို့လဲတန်ဋိဌာန်အခိုင်အမာချမှတ်ထားတာဖြစ်ပါတယ်ရှင
်။အမေရိကန်စိုးရိုက်သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။သောတာရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်စိုးရိုက်ရဲ့သဘောထားအမြင်သာဖြစ်ပြီးတော့ BOE ရဲ့အာဖို့မဟုတ်တဲ့အကြောင်းအသိပေးအပ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုသားညုံဦးကကြီးညာပေးပါလိမ့်မယ်။
ဂါဇာဒေသမှာအခုအင်ကာနေ့အစောပိုင်းကစပြီးတော့အစ္စရေးနဲ့ဟားမတ်စ်အကြား82နှစ်ကြာပြစ်ခတ်ရစဲထားဖို့နှစ်ဖက်သဘောတူညီချက်ရရှိလိုက်ပြီဖြစ်ပါတယ်။နောက်အီဘိုလာဗိုင်းရပ်စ်ကူးစက်ခါပွဲလက္ခဏာနဲ့ဒီလူနာတူကိုအမေရိကန်ပြည်အောင်စုနယူးယောက်ဆေးရုံမှာဆန်းသက်တွေ့နေရပါတယ်။ဒီလူနာဟာအပြင်းပြားပြီးတော့အစာရင်လေးကြောင်းဆင်ရပြဿနာနဲ့ဒီမောင့်ဆင်နိုင်ဆေးရုံကိုလင်းနာနေအစောပိုင်းကရောက်ရှိလာတယ်လို့သိရပါတယ်။1981ခုနှစ်တုန်းကသမ္မတရော်နယ်ရီဂင်ကိုလုံခြံဖို့ကြိုးစားတဲ့ဖြစ်ရမှာဥကောင်းတနတ်မှန်ထိခဲ့ခဲ့တဲ့အဲ့ဒီချိန်တုန်းကဒီအိမ်ပြီးတော့ပြောခွင့်ရသူ James Brody ဟာအခုဒီအသက်83နှစ်အရွယ်နဲ့တင်းလာနေမှာကွယ်လွန်သွားပြီဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုသားညင်ဦးကကြီးညာခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတော့အလံဖန်းဆိုင်ရာအကျဉ်းညာကတော့ Jesse Brooks ဖြစ်ပါတယ်။VOE နားဆင်တဲ့အတွက် VOE ဝိုင်းတော်သူဝိုင်းတော်သားအားလုံးကကျေးဇူးတင်ရှိပါတယ်။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရွှေလန်းချမ်းမြေကြပါစေ။ကျွန်တော်ဆက်မိုးဝေပါခင်ဗျာ
This program has come to you from the Voice of America, Washington.